အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံကြားဆေးဆက်ဆံမှုဖြတ်တောက်ဖို့အတွက်ချင်းချောက်မှုတွေကိုဖိလစ်ပိုင်အစိုးရကအမေရိကန်အစိုးရနဲ့တရားဝင်ဆက်သွယ်ပြောကြားတာမျိုးမရှိသေးဘူးလို့သမရအင်ဗျူကဗုဒ္ဓဘူးနေမှာပြောကြားလိုက်ပါတယ်။ရက်တော်ကြာလာချိန်မှာဒုတိယအကြိမ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆေးဆက်ဆံမှုတွေဖြတ်တောက်ပြင်မယ်လို့ဖိလစ်ပိုင်သမရရိုဒရီဂိုဒူတာတေရဲ့ချင်းချောက်ပြောဆိုမှုထွက်လာတဲ့နေ့မှာပဲသမရအင်ဗျူကအခုလိုတုံ့ပြန်ကြေညာချက်ထုတ်ပြန်တာပါ။ဒေသရင်းအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံကို၃ရက်ကြာတရားဝင်ခီးသွားနေတဲ့သမရဒူတာတေကသူ့ခီးစဉ်ဒုတိယမြောက်နေ့မှာတိုကျိုကစီးပွားရေးဆွေးနွေးပွဲတစ်ခုတွင်ပြောခဲ့တာပါ။တကယ်လို့သဘောတူညီချက်တွေကိုပြန်ပြောင်းဖို့အတွက်သူလုပ်ရမယ်ဆိုရင်တော့မှဖိလစ်ပိုင်နိုင်ငံမှာလာမယ့်နှစ်နှစ်အတွင်းနိုင်ငံခြားစစ်တပ်တွေမရှိတဲ့အနေအထားမျိုးဖြစ်စေချင်တယ်လို့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံပေါ့အစ္စလာမ်လက်နက်ကိုင်တွေကိုခြေမုံနဲ့အကြမ်းဖက်တိုက်ဖျက်လုပ်ငန်းမှာကူညီပေးဖို့မန္တနာကိုကျွန်းတောင်ပိုင်းမှာအမေရိကန်တပ်သားအနည်းငယ်လောက်ကိုချထားတာဖြစ်ပါတယ်။